ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့တပ်မတော်ကြဖြစ်နေတဲ့တိုက်ပွဲတွေတွင်အေအေကနှစ်လကျော်ကြာဖမ်းဆီးထားတဲ့စစ်သုံးဘက်တွေကတက်ကြီးပိုင်းတက်ချက်နှစ်ဦးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်အခုလိုစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကိုအေအေကပြန်လွှတ်ပေးတဲ့အချိန်မှာပဲမြေပုံမြို့နယ်ဘက်မှာတော့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့အကြောင်းပြေဆုံးကို VOA
ထောင်စကူနိုဝင်ဘာလအတွင်းကပလောက်ဝက်မြို့နယ်ပကာဝါခြေရယ်အနောက်တောင်ဖက်ကာမတ်ရှောင်းတောင်တန်းပေါ်မှာအေအေဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပေါ်ခဲ့ပြီးတိုက်ပွဲတွင်ဖမ်းဆီးရထားတဲ့တပ်မတော်သား၁၃ဦးထဲကတပ်ကြီးပိုင်းတပ်ချမ်းဦးကိုရခိုင်လက်နက်ကန်အေအေဖွဲ့ကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်သူတို့နှစ်ဦးဟာကျန်းမာရေးမကောင်းသူတွေဖြစ်တာကြောင့်မိသားစုတွေန
ော်ဒီလူတွေကနေပြီးတော့ဒီကျမ်းမာရေးလေးမကောင်းဘူးအသက်လေးကြီးပြီဆိုတော့ဒါလူသားချင်းစာနာတဲ့အနေနဲ့နော်သူတို့ရဲ့မိသားစုတွေနဲ့ကောင်းမှုမှပြန်လေပုံစီနိုင်ဖို့အတွက်ဒါဒီလိုထပ်ပေးလိုက်တာဆိုတော့သူတို့ကိုခရီးကြီးအဖြစ်လည်းပဲတယ်ဒီမြန်မာကျောင်းငွေ5000ကျည်ပေးလိုက်တာပေါ့နော်တရားကို5000ဟုတ်နောက်ကျန်တဲ့ဒီလူတွေပေါ့နော်ဒီကျွန်တော်တို့ထိန်းသိမ်းထားတဲ့ဒီစစ်သုံးပါးတွေပေါ့နော်စစ်ဖက်နဲ့ဆိုင်တဲ့သူတွေကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိန်းသိမ်းထားဖို့ရှိတယ်
သူတို့တို့ကိုဒီကနေ့နေ့လယ်ပိုင်းကပလောဝတ်မြို့နယ်ကင်းတလင်းကျေးရွာမှာရှိတဲ့ရမင်းရဖတ်တွေစီကိုလွတ်ပေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလ21ရက်နေ့ကလည်းနှစ်လကျော်ကြာဖမ်းဆီးထိန်းသိမ်းထားတဲ့ရှင်းပြင်းနယ်မြို့သားလွတ်တော်မှဦးဝေတင်းကိုအေအေဖွဲ့ကပြန်လွတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုလိုအေအေဖက်ကဖမ်းဆီးထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကိုလွတ်ပေးနေတဲ့တချိန်တည်းမှာပဲမြေပုံမြို့နယ်တွင်းမှာဆိုရတက်တဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပေါ်နေပြီးနှစ်ဖက်ကြဆုံးများတယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ်
။ဆိုတော့ဒီနေ့ဇန်နဝါရီလ28ရက်နေ့မှာလည်းပဲမနေ့ကနေ့လာသွားပြီးတော့မှဒီဟိုနှစ်ဖက်အပြန်လာဟိုတိုက်ပွဲပြင်းထန်နေတာရှိတယ်။အဲတော့အဲ့ဒီမှာဒီရန်သူဘက်ကတော့သူတို့လည်းနေကြီးပြစ်ကူအများအများသုံးပြီးတော့မှသူတို့ထိုးသိမ်းနေတာကြာ။ဆိုတော့ဒီကျွန်တော်တို့ဘက်ကလည်းပဲအဲ့ဒီမှာဟိုရန်သူဘက်ကသူတို့ကလည်းပြစ်ပုံတာ။ဆိုတော့တိုက်ပွဲကတော့ဒီနေ့မှလည်းပဲဟိုအပြင်းထန်ဖြစ်နေတယ်လို့ပြောလို့ရတယ်။မြေပုံမျိုးနေထင်းမှာဖြစ်နေတာ။မနေ့ကလည်းအဲ့ဒီမြေပုံမျိုးနေထင်းမှာဒီဖြစ်တာဒီနေ့လည်းမြေပုံမျိုးနေထင်းမှာဖြစ်တယ်။ဒီနေ့မှာတော့ဒီဘလောက်မျိုးနေထင်းမှာလည်းတိုက်ပွဲတွေကတော့ရှိကြတာ။ဒါပေမဲ့အသေးစိတ်တော့ကျွန်တော်ကြည့်ရအောင်။
ရခိုင်ပြည်နယ်တွင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွင်းမှာတပ်မတော်ဖက်ကရဲသားပြည်သူတွေကိုဖမ်းဆီးထားတာတွေရှိသလိုရခိုင်လက်နက်ကင်အဖွဲ့ဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထားပါတယ်။တပ်မတော်ဖက်ကဖမ်းဆီးထားတဲ့ရဲသားတွေကိုပြန်လည်လွှတ်ပေးမယ်ဆိုပါကအဖွဲ့ဖက်ကဖမ်းဆီးထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွှတ်ပေးမယ်ဆိုပြီးတော့စစ်တုံးပန်းချင်းလေးလေးပေါ့အဖွဲ့ကလည်းကန့်လန့်ထားပေးမယ်။တပ်မတော်ဖက်ကတော့အကြမ်းဖက်အဖွဲ့နဲ့လေးလေးစရာအကြောင်းမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆန့်ခွာထွက်ပြေးနေကြတဲ့ဒေသခံစစ်ဘေးဒုက္ခသည်ဥယျာဟာလည်း36,000ကျော်ထိရှိလာပြီဖြစ်တယ်လို့စစ်ဘေးကြောင့်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုစေယုံ REC ကထုတ်ပြန်ထားပါတယ်